အခန်းကြီး14အငယ်1မှ12တပန်ဒါဝိမင်းကြီးသည်အာမနုံတည်သောကြောင့်ထိုသူကိုအောင်းမေ့သောစိတ်အားလျော့သဖြင့်အဘရှလုံကိုလွမ်းဆွလျက်နေ၏ထိုသို့ရှင်မြင်ဤစိတ်နှလုံးသည်အဘရှလုံသို့ပါတွားကြောင်းကိုဇေရုယသားယောဘသည်ရိပ်မိသောအခါတေကောမျိုးသို့ဆေလွတ်၍ပညာရှိသောမိမ္မကိုခေါ်ပြီးလျှင်တင်းသည်စီမလိန်ပါနှင့်စေမတာညီးတွားဟန်ပြု၍မတာအဝတ်ကိုဝတ်ပါတော့လူတည်အတွက်ကြာမြင့်စွာငိုကြွေးသောမိမ့်မတ်ရောင်ဆောင်လျက်ရှင်မြင်းထံတော်သို့ဝင်၍ဤသို့လျှောက်ရမည်ဟုတွင်တင်လေ၏ထိုတေကောမျိုးသူမိမ့်မတ်သည်အထံတော်သို့ဝင်၍မြေပေါ်မှပြတ်ဝတ်ရှိခိုးလျက်အရှင်မင်းကြီးကဲမတနာတော်မူပါဟုလျှောက်လေ၏ရှင်မြင်းကလည်းအဘယ်အမှုရှိသနည်းဟုမေးတော်မူလျှင်မိမကကျွန်တော်မသည်လင်တည်သောမုတ်ဆိုးမှဖြစ်ပါ၏ကိုရောကျွန်မ၌သားနှစ်ယောက်ရှိပါ၏ထိုသားနှစ်ယောက်တို့သည်ခိုက်ရန်ပြုကြပါ၏ဖြံဖြေသောသူမရှိသောကြောင့်တယောက်တည်းတယောက်ကိုတည်သည့်တိုင်အောင်လှုပ်ကြံပါ၏ယခုမှအဆွေမျိုးအပေါင်းတို့သည်ကိုရောကျွန်မတစ်ဖက်၌ထကြ၍အကိုကိုတတ်သောသူကိုတည်စားတည်စေခြင်းဟံအယမီအမွေခံကိုလည်းငါတို့ပယ်ရှင်းမည်ဟုဆိုကြပါ၏ထို့သောပြုလျှင်ကျွန်တော်မ၌ကြံ့ကျွင်းသေးသောမိခဲကိုသူတို့သည်တတ်ကြပါလိမ့်မည်ကျွန်တော်မလင်အမိကို၎င်းအကြံ့ကျွင်းကို၎င်းမြေကြီးပေါ်ကတုတ်တင်ပယ်ရှင်းကြပါလိမ့်မည်ဟုလျှောက်လေသောရှင်ပြန်ကတင်းအိမ်တို့ပြန်တော်လော့တင်းအမှုကိုငါစီရင်မည်ဟုမိမအားမိန့်တော်မူ၏တေကောမျိုးသူမိမကလည်းအိုအရှင်မင်းကြီးကျွန်တော်မနှင့်ကျွန်တော်မအဆွေအမျိုး၌အပြစ်ရောက်ပါစေရှင်မြေနှင့်ရာဇပလင်တော်သည်အပြစ်လွတ်ပါစေဟုလျှောက်လျင်ရှင်မြေကသင်၌အပြစ်တင်သောသူကိုငှက်ထံသို့ခေါ်ခဲ့လောနောက်တဖန်တင့်ကိုမနှောက်ရှက်ရဟုမိန့်တော်မူသောမိမကတေစားတေစီသောသူတို့သည်ကျွန်တော်မ၏သားကိုတတ်မည်ဟုစိုးရင်ပါသည်ဖြစ်၍သူတို့သည်အထူးသဖြင့်မဖြစ်စည်းစေခြင်းဟံအရှင်မင်းကြီးသည်ကိုရောဤဖျားသခင်သာရဖျားကိုအောင်းမေ့တော်မူပါဟုလျှောက်ပြန်သောရှင်မြင်းကသာရဖျားအသက်ရှင်တော်မူသည့်အတိုင်းတင့်သားဤသဘင်တပင်မြမြေပေါ်သို့မကြရဟုမိန့်တော်မူ၏တဖန်မိမကလည်းကိုရောကျွန်မသည်အရှင်မင်းကြီးအားစကားတခွန်းလျှောက်ရသောအခွင့်ကိုပေးတော်မူပါဟုကောင်းမှန်လျင်လျှောက်လို့ဟုမိန့်တော်မူ၏။အငယ်73မှ79မိမကလည်းတို့ဖြစ်လင်ကိုတော်သည်ဘုရားသခင်၏လူတို့တစ်ဖက်၌အဘဲကြောင့်ကြံစီတော်မူသည်နီ။အရှင်မင်းကြီးနှင်ထုတ်တော်သူကိုတဖန်ခေါ်တော်မူမူသည်ဖြင့်ကိုကိုအပြစ်တင်၍စီရင်တော်မူပါပြီတကား။ငါတို့သည်တေအံ့တော်သူဖြစ်ကြ၏။မြေပေါ်မှာတွန်ပြီးလင်နောက်တဖန်ကျုံ၍မယူနိုင်သောရေနှင့်သူကြပါ၏ဘုရားသခင်သည်လူမျက်နှာကိုမထောက်တော်လဲနှင်ထုတ်ချင်းကိုခံရသောသူသည်အစဉ်နှင်ထုတ်ချင်းကိုခံ၍မနေရမည်အကြောင်းကြံစီတော်မူ၏တို့ဖြစ်၍ကျွန်တော်မသည်လာ၍ဤအမှုကိုအရှင်မင်းကြီးအားလျှောက်ရသည့်အကြောင်းမှာကျွန်တော်မကြောက်အောင်လူများတို့သည်ပြုကြပါ၏ကိုရောကျွန်မကလည်းရှင်မြင်းကိုငါလျှောက်မည်ရှင်မြင်းသည်ငါတောင်းမှန်သည့်အတိုင်းပြုကောင်းပြုတော်မူမည်ငါနှင့်ငါသားကိုဖျားသခင်အမွေတော်မြေပေါ်ကတုတ်တင်ပယ်ရှင်းသောသူ၏လက်မှငါကိုနှုတ်အံ့သောငါနားထောင်တော်မူလိမ့်မည်ဟုဆိုပါ၏ကိုရောကျော်မကလည်းငါသခင်ရှင်မင်းကြီး၏အမိန့်တော်ကြောင့်ချမ်းသာရမည်ဖျားသခင်၏ကောင်းငင်တမန်ကဲ့သို့ငါသခင်ရှင်မင်းကြီးသည်ကောင်းမကောင်းကိုပိုင်းခြား၍တည်တော်မူ၏ဟုအောင်းမေ့ပါ၏ကိုရော၏ဖျားသခင်သာရဖျားသည်ကိုယ်တော်နှင့်အတူရှိတော်မူလိမ့်မည်ဟုလျှောက်လေ၏ထိုအခါရှင်မြင်းကငါမင်းမြန်းသည့်အမှုကိုမထိန်မဖွက်ပါနှင့်ဟုအမိန့်ရှိတော်မိမကအရှင်မင်းကြီးအမိန့်ရှိတော်မူပါဟုလျှောက်လေ၏ရှင်မြင်းကလည်းဤအမှု၌ယောဘသည်တင့်ဟန်အကြံပေးသည်မဟုတ်လောဟုမေးတော်မိမကအိုးအရှင်မင်းကြီးကိုတော်အသက်ရှင်တော်မူသည့်အတိုင်းအရှင်မင်းကြီးမိန့်တော်မူသောစကားလမ်းမှလေရပဲလေဝဲပဲတို့အဘဲသူမြမလွဲနိုင်ရာအကယ်စင်စစ်ကိုရော့ကျွန်ရွာပါသည်ကျွန်တော်မကိုမှားထား၍ဤစကားအလုံးစုံတို့ကိုတွင်တင်ပါ၏ အငယ်20မှ29ပရိယပြု၍ဤတို့အယောင်ဆောင်စေခြင်းဟံကိုရော့ကျွန်ယောဘသည်စီရင်ပါ၏အရှင်သခင်သည်လည်းမြေကြီးပေါ်မှရှိသမျှတို့ကိုတည်နိုင်သည့်တိုင်အောင်ဘုရားသခင်၏ကောင်းကင်တမန်သည်ပညာရှိတကဲ့သို့ပညာရှိတော်မူသည်ဟုပြန်လျှောက်လေ၏ထိုအခါရှင်မြင်ကဤအမှုကိုငါစီရင်ရ၏တင်သွား၍ထိုလူလင်အဘရှလုံကိုတဖန်ခေါ်ရမည်ဟုယောဘအားမိန့်တော်မူ၏ယောဘသည်လည်းမြေပေါ်မှဥချပြတ်ဝတ်လျက်ကျွန်တော်တခင်အရှင်မင်းကြီးကိုရောကျွန်အတနာတော်ခံသည့်အတိုင်းအရှင်မင်းကြီးပြုတော်မူသောကြောင့်ကိုရောကျွန်သည်ရှေ့တော်၌မျက်နှာရကြောင်းကိုကျွန်တော်တိပါသည်ဟုယေရှုတော်ကိုဝန်ခံလေ၏ထို့နောက်ယောဘသည်ထ၍ယေရှုရမြို့သို့သွားသည်ဖြင့်အဘရှလုံကိုယေရုရှလင်မြို့သို့ဆောင်ခဲ့လေ၏ရှင်မြင်းကလည်းမိမိအိမ်သို့သွားစီငါမျက်နှာကိုမမြင်စေနှင့်ဟုအမိန်တော်ရှိသည့်တိုင်အဘရှလုံသည်မိမိအိမ်သို့သွား၍ရှင်မြင်း၏မျက်နှာတော်ကိုမမြင်ရဤတွေလာအမျိုးလုံးတွင်အဘရှလုံကဲ့သို့အစင်းလှ၍ချီးမွမ်းရသောသူတယောက်မျှမရှိခြေပွားမှသည်ဥထိတ်တိုင်အောင်အပြစ်တစ်ခုမျှမရှိသပင်လေးသောကြောင့်နှစ်တိုင်းဖြတ်၍တစ်နှစ်လင်အကြက်တော်အတိုင်းအကြက်30ရက်တတ်၏အဘရှလုံသည်တန်းသုံးယောက်နှင့်တာမာအမည်ရှိသောသမီးတစ်ယောက်ကိုမြင်လေ၏သမီးသည်အလွန်လှသောသူဖြစ်၏အငယ်28မှ33အဘရှလုံသည်ရှင်မြင်းဤမျက်နာတော်ကိုမမြင်ရဘဲနှစ်နှစ်ပတ်လုံးယေရုရှလင်မြို့၌နေပြီးမှယောဘကိုရှင်မြင်းထံသို့စေလွတ်မိအကြံနှင့်ခေါ်သောအခါယောဘသည်မလာဒုတိယအကြိမ်ခေါ်တော်လည်းမလာထို့ကြောင့်ကျွန်တို့အားယောဘ၏လယ်သည်ငါတို့နေရာနှင့်နီးပြီးမူရောစပါးရှိသွား၍မိရှုကြဟုစီရင်သည့်အတိုင်းအဘရှလုံ၏ကျွန်တို့သည်မိရှုကြ၏ထိုအခါယောဘသည်အဘရှလုံအိမ်သို့ထပ်သွား၍ကိုရော၏ကျွန်တို့သည်ကျွန်တော်လေကိုအဘဲကြောင့်မိရှို့ကြသည်ဟုမေးသောအဘရှလုံကငါသည်ဂေရှုရမြို့မှအဘဲကြောင့်လာရသည်။ထိုမြို့၌ယခုတိုင်အောင်နေကောင်းသည်ဟုလျှောက်စေခြင်းဟံတင့်ကိုရှင်မြင်းထံသို့စေလွတ်မည်ဟုငါခေါ်၏။ယခုမှရှင်မြင်း၏မျက်နာတော်ကိုငါမြင်ရပါစေ။အပြစ်ရှိလျင်တတ်တော်မူပါစေဟုယောဘအားပြောဆိုသောယောဘသည်ရှင်မြင်းထံတော်သို့သွား၍လျှောက်သည်ဖြင့်အဘရှလုံကိုခေါ်တော်မူ၏အဘရှလုံသည်လာ၍ရှင်မြင်းရှေ့တော်၌ဥချပြတ်ဝတ်၏ရှင်မြင်းသည်သူ့ကိုနမ်းတော်မူ၏